Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇူလိုင်လ22ရက်တောက်ကြနေ့ညဖက်9:20နာရီသည့်စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုညပိုင်းစီစဉ်တွေကိုတော့ကျွန်မအနန်းလောက်ကတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမောက်ခွန်ညူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဟာပါတီညီလာခံနောက်ဆုံးနှစ်ကြာသပတေးနေ့ညကမင်းကွန်းပြောပါတယ်။ American နဲ့ Mexico သမ္မတနှစ်ဦးတို့ဒီကနေ့အင်ဗီရိုမှာတွေ့ဆုံကြဖို့ရှိပါတယ်။ Iraq က IS အစွန်ရောက်တွေကိုတိုက်ခိုက်နေတာမှာနောက်လာကြရင်လက်နက်ကြီးတွေထပ်ပို့မယ်လို့ပြင်သစ်သမ္မတကကြေညာပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ KIA ထိန်းချုပ်ရာမိုင်းကြာရာမှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံငြိမ်းချမ်းမှုရှိပါမလား။
ကျွန်တော်တင်တယ်တော့ဘာမှအခက်ခဲကတော့မရှိတော့ဘူးတင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒါကတော့နန်တော်စီရနဲ့အန်လုံးညီဒီမ
ကျန်ရေးပြန်ကြရေးတဝန်ခံဒူဘုံမူကြီးနော်ဘူပါရှင်နောက်ပိုင်းမှာတော့ပြေဆုံးကိုကြားကြမှာပါဒါအပြင်နှစ်နိုင်ငံသဘောတူညီမှုစာချုပ်နဲ့ထိုင်းရောက်မြန်မာအလုပ်သမားတွေဘာကြောင့်အဖမ်းခံရပါသလဲကဘာကြီးဟာထင်ထားတာတဲ့ဘာကြောင့်မြ мян ဆန်းဆန်းပူနွေးလာသလဲဆိုတဲ့သတင်းနဲ့နှုတ်ဆုပ်အရွယ်ကလေးတေဆုံမှုဟာလွန်ခဲ့တဲ့နှစ်20အတွင်းတိတိတားကြဘာကြောင့်ရောကြသွားသလဲဆိုတဲ့သတင်းတွေကိုတင်ပြသွားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ခွာညိုတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်အင်ဂျင်နီယာတတိကြီးဒေါ်နယ်ထရမ့်ဟာရီပူဘလီကန်ပါတီရဲ့သမ္မတလောင်းဖြစ်ပါတီညီလာခံနောက်ဆုံးနှစ်ကြာသပတေးနေ့ညကမိန့်ခွန်းပြောပါတယ်။အမေရိကန်နိုင်ငံတော်မှာမကြသေးခင်ကအကြမ်းဖက်အခြေအနေတွေရှိထားတာကိုရည်ရည်ကြီးကံတွေဖြေရှင်းဖို့သူကပြောသွားသလိုသူဟာအမှန်တမ်းပြောသူတယောက်ဖြစ်တယ်လို့လည်းပြောသွားပါတယ်။သူသာသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတစ်ခုဖြစ်ရမယ်လို့လည်းပြောပါတယ်။နိုင်ငံမှာအကြမ်းတစ်ခုစိုက်နေချိန်နဲ့ပါတီညီလာခံကျင်းပချိန်တိုက်ဆိုင်နေတဲ့အကြောင်းရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာမျိုးတွေမှာအကြမ်းဖက်ဝါဒကင်ဆယ်တိုက်ခိုက်တာအမေရိကန်လူနေမှုဘဝကိုချိမ့်ချောက်နေတာတွေကို Mr. Trump ကထောက်ပြပါတယ်။ DeAndre ကိုအသေးချာနားမလည်တဲ့ဘယ်နိုင်ငံရေးသမားမှတိုင်းပြည်ကိုဦးဆောင်ဖို့မသင့်တော်ဘူးလို့ဆိုပါတယ်။သူ့မိန့်ခွန်းနဲ့ကိစ္စရပ်မျိုးစုံကိုပြောတော့တာမှာ IS အစွန်းရောက်အဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုနှိမ်နှင်းမဲ့သူ့ရဲ့အစည်းအဝေးနိုင်ငံစုံကုံသွယ်ရေးသဘောတူညီချက်တွေကိစ္စလိင်လူချစ်သူအခွင့်အရေးကောက်ကွယ်ပေးမဲ့အကြောင်းအပြင်နိုင်ငံတကာရေးရာတွေမှာဝင်မဆွတ်တဲ့မူဝါဒကိုကျင့်သုံးမဲ့အကြောင်းလည်းထည့်ပြောသွားပါတယ်။ဒါဆက်တည်းမှာပဲ Democratic Party ဘက်မှသူ့ရဲ့ပြိုင်ဘက်ဖြစ်လာမဲ့နိုင်ငံခြားရေးဝန်ကြီးရောင်း Hillary Clinton ကအီရတ်၊လီဗျာ၊အီဂျစ်နဲ့ဆီးရီးယားနိုင်ငံတွေမှာနိုင်ငံတည်ဆောက်ရေးနဲ့အစိုးရအပြောင်းလဲဖြစ်ရေးတွန်းအားပေးတဲ့မအောင်မြင်တဲ့မူဝါဒတွေကိုသူဆက်မလုပ်ဘူးဆိုတော့ကိုလည်းမစ္စတာထရမ့်ကဝေဖန်ပြောဆိုသွားပါတယ
်။အမေရိကန်နဲ့မက္ဆီကိုသမ္မတနှစ်ဦးတို့ဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။ဒီနှစ်နိုင်ငံကြားမှာတတိုင်းကြီးစောင့်မယ်လို့အခိုင်အမာပြောထားတဲ့ Republican Party ညီလာခံနောက်ဆုံးတွေမှာဒေါ်နယ်ထရမ့်ကပါတီရဲ့သမ္မတလောင်းအဖြစ်မိန့်ခွန်းပြောပြီးနောက်တစ်ရက်မှာပဲအခုလိုနှစ်နိုင်ငံသမ္မတနှစ်ဦးတွေ့ဆုံကြမှာပါ။ January လကတည်းကဆိုရင်မက္ဆီကိုသမ္မတရဲ့ပထမဆုံး American ခီးစဉ်မှာသမ္မတဘရက်ကိုဘာမာကမက္ဆီကိုသမ္မတ Enric Pena Nieto ကိုဒီကနေ့အင်ဗျူတော်မှာတွေ့ဆုံမှာပါ။မက္ဆီကိုနိုင်ငံသားတွေဟာအမေရိကန်နိုင်ငံတဲကိုမူရစ်စေဝါတွေရာဇဝတ်မှုတွေယူလာပြီးမရေမှုတွေကိုလည်းကျူးလွန်ကြတယ်လို့ Mr. Trump ကပြောထားတာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့သမ္မတပန်နီနီယက်တိုကပြောထားပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုမက္ဆီကိုသမ္မတကဝေဖန်ပြောဆိုထားပေမဲ့သမ္မတအိုဘားမားကိုဘသူပဲဆက်ခံသူ့အစိုးရအနေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်။ဒီသတင်းပတ်မှာမှကြေညာတဲ့အခုခရီးစဉ်အတွင်းလွန်ခဲ့တဲ့တလလောက်ကကနေဒါနိုင်ငံအော်တဝါမြို့မှာလှုပ်တဲ့မြောက်အမေရိကခေါင်းဆောင်များထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့တာတွေအပေါ်အခြေခံဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။သက်တမ်း22နှစ်ရှိပြီဖြစ်ပြီး NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ရဲ့အကျိုးကျေးဇူးတွေကိုသမ္မတအိုဘားမားသမ္မတပီနာနီယက်တို့နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau Trudeau တို့ကချီးကျူးပြောဆိုခဲ့ကြပါတယ်။အဲ့ဒီလိုစာချုပ်တွေကိုအမေရိကန်နဲ့ဥရောပမှာဝေဖန်တိုက်ခိုက်နေချိန်မှာပဲသူတို့ကချီးကျူးပြောဆိုတာပါ
။ IS အစွန်းရောက်ဖွဲ့ကိုတိုက်ခိုက်နေတာမှာစီးရဲအထောက်ပံ့စီတပိုင်းအနေနဲ့လက်နက်ကြီးတွေအီရတ်နိုင်ငံကိုနောက်လာမှာထပ်ပို့မယ်လို့ပြည်သစ်သမ္မတ François Hollande ကကြေညာလိုက်ပါတယ်။ဒါပေမဲ့လည်းအီရတ်နဲ့ဆီးရီးယားကိုမြေပြင်တပ်ဖွဲ့တွေတော့ပို့မှာမဟုတ်ဘူးလို့ပြောပါတယ်။ IS အဖွဲ့ကိုတိုက်ခိုက်တာမှာနိုင်ငံတကာအနေထားကိုဒီကနေ့လုပ်တဲ့လူညုံရေးဆိုင်ရာရေးပေါ်အစည်းအဝေးပြီးသမ္မတ Hollande ကသတင်းထောက်တွေကိုပြောပါတယ်။ဇူလိုင်လ14ရက်နေ့မှာတိုက်ခိုက်ခံရတာဟာပြင်သစ်နိုင်ငံဖြစ်ပေမဲ့အဲ့ဒါဟာတကဘာလုံးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့မစ္စတာအော်လန်ကပြောပါတယ်။ပြင်သစ်နိုင်ငံမှာလူလူစုဝေးပွဲတွေနဲ့ပွဲတော်တွေကိုကောက်ကွယ်ပေးဖို့ပြည်ရင်းလုံခြုံရေးတပ်ဖွဲ့ဝင်အင်အားကို1000အထိတိုးမြှင့်သွားမယ်အစီအစဉ်ကိုလည်းပြင်သစ်သမ္မတကချပြသွားပါတယ်
။ Dans le cadre de la coalition anti-Daesh de mettre à la disposition des forces irakiennes des moyens
နွေရာသီကာလအတွင်းစစ်ဖက်အင်အားကို1000အထိတိုးမြှင့်သွားဖို့ဝန်ကြီးချုပ်မန်နွယ်ဗောလ်ရဲ့အဆိုအရနဲ့အတူကျွန်တော်ဆုံးဖြတ်ထားပါတယ်။ ီအားလိုက်ရကာလအတွင်းအများပြည်သူစုဝေးပွဲတွေပွဲတော်တွေလူသွားများတဲ့အခမ်းအနားတွေအပန်းဖြေဥယျာဉ်တွေမှာအကောက်အကွယ်ပေးဖို့ပါချုပ်ပြောရရင်တော့ဒီနေရာဒီမှာပြင်သစ်လူလူနဲ့ကျွန်တော်တို့ကြိုဆိုရမယ့်ကဘာလက်ခီးသွွားတွေကိုအကောက်အကွယ်ဖို့ပါလို့သမရဩလန်ကပြောပါတယ်နီးစ်မြို့မှာ Bastille Day အမျိုးသားအောင်ပွဲနေ့အခမ်းအနားတွင်အကြမ်းဖက်တိုက်ခိုက်ခံရတာရဲ့ဆက်ဆက်အခြေအနေနဲ့အကြောင်းရင်းတွေနောက်ဆုံးမှာအကြမ်းဖက်ဝါဒီတွေရဲ့ကွန်ရက်တွေနဲ့ပတ်သက်ပြီးအမှန်တမ်းသိရအောင်စုံစမ်းစစ်ဆေးသူတွေလုပ်သွားမယ်လို့ပြင်သစ်သမရဩလန်ကခိုင်မာပြောသွားပါတယ်
2016ခုနှစ်ကလေးကဆိုရင်မြေရဲပင်လယ်ကိုဖျက်ဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်ရောက်သူ3000နီးပါးတည်ဆုံရပြီလို့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကဒီနေ့ပြောပါတယ်ဒီနှစ်အခုချိန်ထိဆိုရင်ပင်လယ်ကိုဖျက်ပြီးဥရောပကိုသွားဖို့ကြိုးစားကြတဲ့ရွှေပြောင်းဒုက္ခသည်2989ယောက်တည်ဆုံရပြီဆိုတာ IOM ကမှတ်တမ်းတင်ထားတာပါအီတလီနိုင်ငံအနောက်တောင်ပိုင်းကယ်လာဘရီယာစိတ်ကမ်းကိုနောက်ထပ်သင်္ဘောတစ်စင်းလာမဲ့ရက်တွေအတွင်းရောက်သွားဖွယ်ရှိတာနဲ့အမျှတရာစင်တက်မနေတဲ့နောက်ထပ်အလောင်းတွေကိုပြန်ရမယ်လို့ခန့်မှန်းထားတဲ့အတွက်အခုကိန်းကနန်းထဲမှာအဲ့ဒီနောက်ထပ်အရေးအတွက်မပါသေးပါဘူးကြာသာပတင်းတွေကရွှေပြောင်းဝင်ရောက်သူ800ကျော်ထပ်ရောက်သွားတဲ့အတွက်2016ခုနှစ်အတွင်းဥရောပကိုရောက်သွားတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်ဟာ342,169ယောက်ရှိသွားပြီလို့ IOM ကပြောပါတယ်တည်ဆုံးသူအရေးအတွက်ဟာဒီနှစ်မှာတည်တည်သားသားတိုးသွားတာပါ2015ခုနှစ်ဇူလိုင်လ22ရက်နေ့တုန်းကအမှတ်တမ်းတင်ထားတာမှာတည်ဆုံးတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက် 1,906 ဦးပဲရှိခဲ့ပါတယ်လွန်ခဲ့တဲ့6လအတွင်းဒီပင်လယ်ခရီးမှာနေ့စဉ်လိုပြန့်မြလူအရေးအတွက်အယောက်20တည်ဆုံးခဲ့တာကိုထောက်ပြပြီးဒီအကြက်တဲကိုအရေးတကြီးဖြည့်ရှင်းဖို့လိုတဲ့ဆိုတာ IOM ကထပ်ခါတည်းလေးလေးပြောထားပါတယ်မြေရဲပင်လယ်ကိုဖျက်ပြီးအန္တရာယ်များလာတဲ့ပင်လယ်ခရီးကိုစွန့်စားသွားကြသူတွေထဲမှာအကြမ်းဖက်ဝါဒနဲ့ပြည်တွင်းပြည်ပခါတွေကနေထွက်ပြေးကြတဲ့နိုင်ဂျီးရီးယား Eritrea ရာဆူဒန်အာဖဂန်နစ္စတန်နဲ့ဆီးရီးယားကဒုက္ခသည်တွေပါဝင်ပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညာဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံသားဝင်ကြီးဒေါက်ဆန်းစုကြည်ဟာ49ကြီးမြောက်အရှေ့တောင်အရှနိုင်ငံများအာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးနဲ့တူတခြားဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဒီကနေ့နေ့လယ်ပိုင်းကလာအိုနိုင်ငံကိုထွက်ခွာသွားပါတယ်အာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ယူထားတဲ့လာအိုနိုင်ငံမှာဒီလ23ရက်နေ့ကနေ26ရက်နေ့ထိကျင်းပမယ်အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေတွင်ဒေသတွင်းပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။အခုအစည်းအဝေးဟာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံသားဝင်ကြီးအဖြစ်တာဝန်ယူပြီးခဲ့ကြဆိုရင်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုပထမဆုံးကျင်းတက်ရောက်တာဖြစ်ပါမယ်။ပြီးခဲ့တဲ့မေလကသမ္မတဦးထင်ကျော်ရဲ့လာအိုနိုင်ငံတရားဝင်ခီးစဉ်မှာလည်းဒေါက်ဆန်းစုကြည်လိုက်ပါသွားမှုပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အထက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေလည်းပါနေတာပါ။ဖိလစ်ပိုင်နိုင်ငံကနယ်သာလန်နိုင်ငံတဟိတ်မြို့အခြေဆိုင် PCA လို့ခေါ်တဲ့အငင်းပွားမှုဖြစ်ရှင်းဆိုင်ရာခုံတမာတိတရားရုံးမှာတင်ပြလျှောက်ထားခဲ့တာတိတ်မကြခင်ကပဲဆုံးဖြတ်ချက်ထွက်ထားပြီးဒါနဲ့ပတ်သက်လို့တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာမှုတချို့လည်းရှိနေပါတယ်။အခုအာဆီယံဝန်ကြီးတွေအစည်းအဝေးနဲ့တူတရုတ်နိုင်ငံမှာတက်ရောက်မဲ့အာဆီယံအပေါင်းသုံးနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးလည်းကျင်းပမှာဖြစ်ပြီးတောင်တရုတ်ပင်လယ်အရေးကိုအနိုင်ဆုံးဆင့်တော့တရုတ်ဝန်အစည်းအဝေးတွေပြင်ပတီးခြားတွေ့ဆုံတာတွေမှာဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်အရေးသက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ထိန်းသိမ်းလှုံ့ဆော်ပြီးအင်အားသုံးချင်းချောက်တာကိုရှောင်ကျဉ်ဖို့မြန်မာနိုင်ငံသားဌာနကဇူလိုင်လ17ရက်နေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေတရုတ်နိုင်ငံတို့နဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်းမြန်မာနိုင်ငံသားဌာနကထုတ်ပြန်ထားပါတယ
်။အရှိတောင်အာရှဒေသမှာဥပဒေနဲ့ဖွဲ့စည်းလှုပ်ဆောင်ပုံတိုင်းပုံပိုင်းအပြောင်းလဲတွေသွားမလုပ်ဘူးဆိုရင်ယင်းနှိမ့်မြုံနှံသူတွေနဲ့ဒေသခံတွေကြားမြေယာဆိုင်ရာပြိပခါတွေပို့ဖြစ်လာမဲ့အန္တရာယ်ရှိနေတယ်လို့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာအဖွဲ့ချုပ်တခုကပြောလိုက်ပါတယ်။ပြည်တွင်းပြည်ပယင်းနှိမ့်မြုံနှံမှုတွေကြောင့်အာရှဒေသတဝမ်းမှာစီးပွားရေးတိုးတက်မှုတည်တည်သားသားရှိလာချိန်မှာပဲအဖွဲ့အစည်းပေါင်း180နဲ့ဖွဲ့ထားခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ရဲ့သတိပေးချက်ထွက်လာတာပါ။အဖွဲ့ဝင်10နိုင်ငံပါအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံဟာအာဆီယံစီးပွားရေးပူးပေါင်းဆောင်ရွက်မှု ACE သဘောတူညီချက်ကနေစီးပွားရေးပိုကောင်းလာမျှော်လင့်ထားကြပြီး2014ခုနှစ်ကဒီဒေသမှာနိုင်ငံခြားယင်းနှိမ့်မြုံနှံမှုတစ်ခုတည်းကိုကပဲဒေါ်လာ 136.3 ဘီလီယံရှိပါတယ်။ဒါပေမဲ့ဆက်ယုံတွေတိစောက်ဖို့နဲ့စိုက်ခင်းတွေလုပ်ဖို့အတွက်မြေလိုနေတဲ့ယင်းနှိမ့်မြုံနှံသူတွေကိုခွင့်ပြုတာကနေဒေသခံလူမှုအတိုင်းအဝန်းနဲ့ပြိပခါတွေဖြစ်လာစေတာပါ။အထူးသဖြင့်တော့မြေယာမှတ်ပုံတင်တာနဲ့ပိုင်ဆိုင်မှုဆိုင်ရာဥပဒေတွေအားနည်းတာကြောင့်ဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဒေသတွင်းမှာတွန်းအားပေးလှုပ်ဆောင်လာနေတာနဲ့အမျှမြေယာအငင်းပွားတာတွေအတင်းအဓမ္မဖယ်ရှားခံရတဲ့နေတွေနဲ့ရုံရင်းစံခတ်အခြေအနေတွေတိုးခဲ့ပြီးဖြစ်ပါတယ်။
လွန်ခဲ့တဲ့နှစ်နှစ်ကျော်ကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ခီးစဉ်အမှန် MH370 ဘိုးရင်းလေယာဉ်ကိုရှာဖွေနေတဲ့လုပ်ငန်းအဆုံးသတ်တော်မှာဖြစ်ပါတယ်။လက်ရှိရှာဖွေလုပ်နေတဲ့ဒေသကိုလုံးဝရှာဖွေပြီးစီးသွားပြီဆိုရင်ရှာဖွေလုပ်ငန်းကိုရပ်ဆိုင်းတော့မယ်လို့အိန္ဒိယသမုဒ္ဒရာမှာပူးတွဲရှာဖွေလုပ်နေကြတဲ့မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတွေကတယူဖို့ဆောင်ရွက်ဝင်ကြီးတွေသဘောတူလိုက်ကြတာပါ။မလေးရှားနိုင်ငံမှာဒီကနေ့ဝင်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုဆုံးဖြတ်ချက်ကိုကျင်းကြတာပါ။ခိုင်လုံတဲ့တဲ့ရင်အချက်လက်တစ်ခုခုရလာမယ်ဆိုရင်ရှာဖွေလုပ်ငန်းအစ်စ်ပြန်လုပ်ဖို့စဉ်းစားမယ်လို့မလေးရှားတယူဖို့ဆောင်ရွက်ဝင်ကြီးလူတျောင်ဂလောင်းကပြောပါတယ်။လူပေါင်း239ယောက်ပါသွားတဲ့လင်းရဟာ2014ခုနှစ်မတ်လ10ရက်နေ့ကကွာလာလမ်ပူမြို့တော်ကနေပေကျင်းမြို့တော်ကိုပြန်တန်းနေချိန်တွင်ပျောက်ဆုံးသွားတာပါ။လင်းရပေါ်ပါခီးတဲ့သုံးပုံနှစ်ပုံဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်
။အီရန်နဲ့ဆီးရီးယားမှာအကြမ်းဖက်ဝါဒီတွေကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကတိုက်ခိုက်နေတာအောင်မြင်မှုရနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်
။ And Daesh has been driven out of almost half the territory that once occupied in Iraq.
အီရန်မှာတချိန်က Daesh တွေထိမ်းချုပ်ထားတဲ့နယ်မြေ50ရာခိုင်နှုန်းနီးပါးစီးရီးယားမှာထိမ်းချုပ်ထားတဲ့နယ်မြေက20ရာခိုင်နှုန်းကနေကျွန်တော်တို့ညွန်ပေါင်းအဖွဲ့နဲ့မဟာမိတ်တွေက Daesh တွေကိုတိုက်ထုတ်ခဲ့ပြီးပါပြီလို့ IS အစွန်းရောက်အဖွဲ့ကို Arab ဘာသာစကားနဲ့ခေါ်ဝေါ်တုံ့ဆွဲပြီးဝန်ကြီးကယ်ရီကပြောသွားပါတယ်နိုင်ငံ40ကျော်ကနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေတက်ရောက်ပြီး Washington DC မြို့တော်မှာကျင်းပနေတဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆိုင်ရာအစည်းအဝေးဒီနေ့ဒုတိယနေ့ကြာသပတေးနေ့မှာဝန်ကြီးကယ်ရီကအဲ့ဒီလိုပြောခဲ့တာပါ
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခွာညိုတို့ကပြောပြပေးသွားတော့ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတစ်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်းပါးတွေကိုစစ်တိုက်တင်ပြပေးပါမယ်ခုအရင်ဆုံးတိုင်းရင်းသားလက်နက်ကိုင်တွေရဲ့ထိပ်သီးညီလာခံအကြောင်းတင်ပြပါမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ထိန်းချုပ်ရာမိုက်ဂျာယာမှာကျင်းပဖို့ပြင်ဆင်နေချိန်မှာကချင်ပြည်နယ်ရင်းမှာအစိုးရတပ်မတော်နဲ့ KIA တို့အကြားတိုက်ပွဲနှစ်နေရာမှာဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေဟာမိုက်ဂျာယာအသွာကားလမ်းနဲ့အလန်းကွာတဲ့နေရာမှာဖြစ်တာကြောင့်တွာလာရေးနဲ့ညီလာခံကျင်းပရေးကိုထိခိုက်ပွဲမရှိဘူးလို့ပွဲကျင်းပရေးအတွက်ပြင်ဆင်ဆောင်ရွက်နေသူတွေကသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကတော့မြစ်ကြီးနားဗမော်လန်ဝိုင်းမော်မြို့နယ်တပတ်ရံကြေးရွာအနီးနဲ့မန်စီမြို့နယ်မုံတိန်ပါအနီးဒေသတွေမှာကြာသပတေးနေ့မနက်ပိုင်းကဖြစ်ပွားခဲ့တာပါဝိုင်းမော်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်တပတ်ရံအောင်နာလေးမှာခဏလေးဖြစ်တယ်လို့ခီးတိရင်ဆိုင်တိုက်ပွဲဖြစ်တယ်လို့ကြားပါတယ်ခင်ဗျနေလေထွက်တယ်နဲ့ထိတိရင်ဆိုင်တိုက်ပွဲဖြစ်တယ်လို့ပဲကြားပါတယ်။ဒါမှကြီးကြီးမားမားတွေတိုက်ပွဲတွေကြီးတယ်တော့မဟုတ်ဘူး။ကာလာနဲ့ဝေးပါတယ်။အောက်ရွာပါ။ကာလာနဲ့ဝေးပါတယ်။သမိုင်းတုန်းကလောက်ဝေးပါတယ်အဲ့မှာ။ဒီနေ့အလုံးငင်သွားပြီရေးစေးပါ
။ဒီတိုက်ပွဲမှာ KIA တပ်ဖွဲ့ဘက်ကအစိုးရတပ်မတော်စစ်ကြောင်းကိုမိုင်းခွဲတိုက်ခိုက်တာကြောင့်ထိခိုက်ကြဆုံးတာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒုဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာမဟုတ်ကြောင်းပြောပါတယ်နောက်ထပ်ဖြစ်ပွားတဲ့တိုက်ပွဲကတော့မန်စီမြို့နယ်အတွင်းမှာဖြစ်ပြီးဒီဒေသမှာအခြေစိုက်တဲ့ KIA တပ်မဟာ3တပ်ရင်းစနစ်ကအရာရှိတအူးကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ဟုတ်ပါတယ်မြင့်မြင့်ကပါခဏလေးပါမြင့်မြင့်တုံးမြင့်တော့ပဲမာဇိုဖြစ်လာတဲ့နေရာမှာမာဝတိုက်ပွဲဖြစ်တာအဲ့ဒါခဏလေးပါဒီမုံတင်သားမုံတင်သားအထက်မှာအခုလည်းစစ်ကြောင်းတွေကတော့နည်းနည်းလှုပ်ရှားနေတယ်
မိုက်ဂျာယာညီလာခံကိုတက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုစလေရီနဲ့သတင်းမီဒီယာအဖွဲ့တွေဟာမြစ်ကြီးနားဗမော်ကားလမ်းကနေတဆင့်တွားရောက်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။လန်ခီလုံချုံရေးအခြေအနေနဲ့ပတ်သက်ပြီးပွဲဖြစ်မြောက်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့ကချင်ငင်းချဲရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့အခုလိုပြောပါတယ်။
ကျွန်တော်တို့တွားမဲ့လမ်းကျော်ကတော့မြစ်ကြီးနားကနေကျွန်တော်မုံမောင်နဲ့လွယ်ကျယ်နေပြီးမှမကြရအောင်တွားမှာဖြစ်တဲ့အခုမန်စီဘက်ဖြစ်တဲ့ဟာကကြတော့မန်တန်20တုံးတလောက်ဝေးနေတာဖြစ်တာကျွန်တော်တွားတဲ့လမ်းမှာတော့ဘာမှတက်တာတော့မရှိဘူးရှိပါဘူးလေ
လောလောဆယ်မှာတော့မြစ်ကြီးနားကတွားမဲ့သူတွေအတွက်တက်မတော်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောပါတယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကလည်းညီလာခံကျင်းပရေးအတွက်အခက်အခဲမရှိနိုင်ကြောင်းသုံးသပ်ပါတယ်
ကျွန်တော်တင်တယ်တော့ဘာမှအခက်အခဲကတော့မရှိတော့ဘူးတင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒါကတော့နန်တော်စီရနန်တဲ့အလုံးညီဒီမှာ တိုက်ပြီးတော့မှလုပ်နေတဲ့စီးပွားဆိုတော့လမ်းမှာတော့အနောက်ချက်တွေတော့မရှိတော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သိမ်းညီလာခံကိုမိုင်ဂျာယာမှာဒီလ26ရက်ကနေ29ရက်နေ့အထိကျင်းပဖို့ရှိနေပြီးဒီညီလာခံဟာလာမယ့်လအတွင်းကျင်းပဖို့ရည်ရွယ်ထားတဲ့ပြည်တော်စုငင်းချဲရေးညီလာခံ27ရာစုပင်လုံးမှာပါဝင်တက်ရောက်ရေးနဲ့ထက်သွင်းဆွေးနွေးမဲ့အချက်တွေကိုညှိနှိုင်းကြမှာဖြစ်ပါတယ်ဒီညီလာခံမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါပါဝင်တက်ရောက်ကြမှာဖြစ်ပါတယ်ဒီလ20ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကမတူညီတဲ့အဖွဲ့အစည်းတွေကြားမှာသဘောထားတူညီဖို့ခက်ခဲတာကြောင့်မိုင်ဂျာယာညီလာခံကိုမကျင်းပစေလိုကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
။ကုမိုဇော်မင်းမြန်တင်ပြသွားပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ထမ်းရောက်မြန်မာအလုပ်သမားတွေအခက်ကြုံနေရတဲ့သတင်းတင်ပြပါမယ်။နိုင်ငံတော်သူစာချုပ် MOU နဲ့မြန်မာအလုပ်သမားတွေကိုထိုင်းနိုင်ငံစီတင်ပို့နေတဲ့မြန်မာကုမ္ပဏီတွေဘက်ကတာဝန်ယူမှုမရှိတာကြောင့် MOU နဲ့လာတဲ့မြန်မာအလုပ်သမား90ကျော်ထိုင်းနိုင်ငံထဲမှာဖမ်းဆီးခံထားရပါတယ်။တချို့မြန်မာအလုပ်သမားတွေလည်းထုတ်ပယ်ခံရရတယ်လို့တချို့ကလည်းမြန်မာပြည်ကိုပြန်ပို့နေတာပါ။ဒီအတွက်မြန်မာဘက်ကနေထိုင်းကုမ္ပဏီ24ခုကိုနာမည်ပြက်စရင်သွင်းတယ်လို့ဆိုပါတယ်။ဒီလိုထိုင်းကုမ္ပဏီတွေကိုနာမည်ပြက်စရင်သွင်းလိုက်ရုံနဲ့ MOU ပြဿနာပြည်လဲတော့မှာမဟုတ်ဘူးလို့အလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။အကြောင်းဆိုတော့ VOAထိုင်းချေဆိုင်သတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါရရှင
်။ထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့တရားဝင်အလုပ်သမား90ကျော်ဟာဖမ်းဆီးခံရပြီးအခုချိန်ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ဆိုပါရယ်။အလုပ်သမားတွေဟာဇူလိုင်လအတွင်းမှာဖမ်းဆီးခံရတာဖြစ်ပြီးသူတို့တွေဟာထိုင်းဥပဒေမှာပါတဲ့အလုပ်လုပ်တဲ့နေရာမတူညီတဲ့အပေါ်မှာမူတည်ပြီးဥပဒေချိုးဖောက်တယ်ဆိုပြီးဖမ်းဆီးခံခဲ့ရတာပါ။အလုပ်သမားတွေဘက်ကတော့ကုမ္ပဏီကပို့တဲ့နေရာကိုတွားရတာဖြစ်ပြီးသူတို့ကိုအလုပ်သမားတင်ပို့တဲ့ကုမ္ပဏီတွေကတာဝန်ယူမှုမရှိတာကြောင့်ဒီကနေ့ထိလွတ်မြောက်လာတာမရှိသေးဘူးလို့ဆိုပါရယ်။အလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကတော့အခုစက်ရုံ3ခုကဖမ်းဆီးခံရတဲ့အလုပ်သမား90ကျော်ရှိတယ်ဆိုပြီးပြောပါတယ
်။ကချင်လာမူရဲ့မဟာချန်ရဲ့ဘန်ခါရဲ့လက်ပေါ်ဒီမျိုးနဲ့ဘန်ခါပေါ့ဗျာ။အမူရဒီမှာ25ရောက်တယ်ဒီဘက်က73ရောက်တယ်ဆိုတော့မှဒီဘက်က33ရဲ့81ရောက်မှကျွန်တော်တို့ agency ကိုအကြောင်းကြားတော့လေ agency ကလုံးဝကိုဆက်သွယ်မရဘူး။မြန်မာတန်ရွတ်တန်ရာရှိတဲ့အကြောင်းကြားတော့လေသူတို့လောက်ဆောင်ပေးနေပါတယ်ဆိုပြီးလုံသမားဒီမှာခုချိန်ကြီးမလွတ်သေးဘူးဗျ။
ဒီရဲ့ပိုင်းတွင်းမှာပဲမြန်မာကုမ္ပဏီဖြစ်တဲ့မေဝင်းကုမ္ပဏီကပို့တဲ့ MOU လုံသမား23ယောက်ဟာလည်းထိုင်းနိုင်ငံတောင်ပိုင်းကနနတီးနဲ့တစ်သီးဆုံးထုတ်လုပ်တဲ့ကုမ္ပဏီကနေလေးလကြာအလုပ်ခိုင်းစေပြီးမောင်းထုတ်တာခံခဲ့ရပါတယ်။အလုပ်သမားတူဦးကတော့သူတို့ကိုကုမ္ပဏီကတက်သားရုံပို့မယ်ပြောပြီးစာချုပ်ထားရကနေအခုလိုမျိုးအခြေအနေဖြစ်ခဲ့ရတာလို့ဆိုပါတယ်
။သူတို့မေဝင်းကုမ္ပဏီကလာတယ်မှာစာချုပ်ချုပ်တာကတော့တက်သားရုံနဲ့ချုပ်တယ်မှာအဲဒီရန်ကုန်မှာပဲချုပ်တယ်ညီမတို့တကယ်ကဲခေါ်တော့မြောက်ပြည်ရောက်တော့အချိုးစာချုပ်ပေးတယ်အမေညီမလက်သိမခံခဲ့ဘူး25ရောက်လုံးကအဲ့ဒါကိုသူတို့ကပြောတယ်ချက်လေးတွေသေးသေးလို့ပါတဲ့45ရက်နှစ်လလူ့ကျုံမှာပဲတဲ့သူတို့ကသမီးတို့ကလက်ခံခဲ့ပေးတယ်အဲ့ဒါသမီးတို့တပတ်ပြေးတော့သမီးတို့ကဖုံးပြန်ဆက်လိုက်တယ်သမီးတို့စာကြောက်ထုတ်တဲ့ချက်သားရုံပြန်သွားခြင်းနဲ့လို့တော့နှစ်လပြည့်အောင်လုပ်ပေးရမယ်တဲ့အဲ့ဒါနဲ့သမီးတို့ကဝတရားပြည့်အောင်လုပ်ပေးတယ်လေးလလည်းပြည့်ရောသမီးတို့ဒီကုမ္ပဏီရပေါ့ MOU ဖွဲ့တဲ့အကောင်တော့ဟိုတဲ့လုံးမလုံးရတော့ဘူးတဲ့ပြိတ်သွားပြီသူတို့စိတ်ယုံနဲ့တိုက်ရိုက်လုပ်တဲ့လူတွေပဲပတ်သမားတွေပဲသူတို့ပေးလို့တော့တယ်တဲ့အဲ့တမီးကအတိရောပေးမလို့လားသူတို့မသိတော့မေးရလေမိတို့ကအနှားတဘောမျိုးခါရတာအဆငားတွေကနှစ်လားဆိုသူငားရတာပေါ့အဲ့မဲ့တမီးတို့လေးလပေးခိုင်းနေအဲ့နဲ့တမီးတို့အဲ့ဟိုကုမ္ပဏီကိုလည်းဆက်တွေ့တယ်ပွဲစားရည်လည်းဆက်တွေ့တယ်တမီးတို့နေရွှေညာရွှေနဲ့ဆက်ရှိရလုံးတော့တို့ဒုက္ခရပြီးတော့ဆက်ရှိရလည်းပြေတော့တမီးတို့အဆောင်ကမောင်းထုတ်တယ်လမ်းမင်းကရောက်ခဲ့တယ်ဒုက္ခလည်းမျိုးမျိုးကြုံရတာဓမ္မရဲ့
အဲ့ဒီကုမ္ပဏီမှာတော့ချောက်ကုမ္ပဏီကပို့တဲ့လုံသမားတရားကျော်ဟာလေသူတို့လိုပဲထုတ်ပြစ်တာခံခဲ့ရတယ်လို့ဆိုပါတယ်ဒီရဲ့ပိုင်းအတွင်းမှာပဲမြန်မာလုံသမားတွေတက်တနာအများကြီးကြုံခဲ့ရတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကမြန်မာအစိုးရနဲ့နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုံသမားခေါ်ယူနေတဲ့ထိုင်းကုမ္ပဏီ24ခုနဲ့ထိုင်းကိုယ်စားလှယ်တချို့ကိုလုံသမားခေါ်ယူခွင့်မရှိကြောင်းနာမည်ပြက်စာရင်းသွင်းခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလိုထိုင်းကုမ္ပဏီတွေကိုနာမည်ပြက်စာရင်းသွင်းရုံနဲ့ MOU ပြဿနာဟာပြီးဆုံးသွားမှာမဟုတ်ဘူးဆိုပြီးဥက္ကဋ္ဌကြီးကတော့ဆက်ပြောပြပါတယ
်နာမည်ပြက်စာရင်းသွင်းရင်လည်းကျွန်တော်တို့ MOU မှာဘာမှအကြောင်းထူးလာမှာမဟုတ်ဘူးထိုင်းကုမ္ပဏီကကျွန်တော်တို့ခိုင်းပန်းငွေ3000လောက်ပေးလို့ရှိရင်ကုမ္ပဏီကိုအမျိုးမျိုးပြောင်းလဲပြီးတော့နာမည်သွဲပြီးခေါ်လို့ရတဲ့အတွက်ကျွန်တော်တို့ဘာမှချူးဆက်ရမှုရှိမှာမဟုတ်ဘူးမြန်မာကုမ္ပဏီတို့ကတရားဝင်ပိတ်ကျင်မှသာလေဒီ MOU နောက်ထပ်အမှားကြီးတွေနည်းနည်းလဲလာမယ်လို့ကျွန်တော်ကတော့အဲ့ဒါနားမမရဲ့ခိုင်းကုမ္ပဏီကတော့ကုမ္ပဏီလွတ်လပ်တာ ထွက်ပိုင်ခွင့်ရှိတယ်လေအခွန်လည်းအများကြီးမတင်ရဘူးငွေလေးတထောင်တထောင်ရှိရတယ်ကုမ္ပဏီတစ်ခုဖွင့်လို့ရတယ်ဗျာအိမ်နံပါတ်လေးတစ်လုံးရှိကုမ္ပဏီဖွင့်လို့ရတဲ့ခါကျတော့ဆိုင်းကုမ္ပဏီကတော့ဘယ်တော့ပဲပိတ်ပိတ် MOU ကိုအကျိုးပြုလာမှာမဟုတ်ဘူးကျွန်တော်တို့တကယ်လိုချင်တာကတကယ်မှားတဲ့ကုမ္ပဏီတွေကိုတကယ်ပိတ်ဆည်းချင်တာကမြန်မာဘက်ကကုမ္ပဏီကိုပိတ်ဆည်းချင်တာ
ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကတော့မြန်မာဘက်ကကုမ္ပဏီ10ခုကို6လလူတင်ပို့ခွင့်ပိတ်ထားပြီးမြဲအရင်လူတင်ပို့ခွင့်ရထားတဲ့စရင်အတိုင်းလူတွေဆက်ပို့နေတာကိုတော့ခွင့်ပြုပေးခဲ့တာပါဒီလိုပိတ်ပင်ခံထားရတဲ့ကုမ္ပဏီတွေကအလို့သမားတွေဟာဇူလိုင်လထဲမှာပဲဖမ်းဆီးခံရပြီးပြဿနာတက်နေတဲ့ကုမ္ပဏီတွေဘက်ကတာဝန်ယူမှုအားနေတာတွေကြောင့် MOU နဲ့လာတဲ့အလို့သမားတွေဖမ်းဆီးခံရတာအလို့ချုပ်ခံရတာနေဆက်ကနေတစ်ဆင့်နေရရင်ကိုပြန်ပို့တာတွေကိုလည်းခံနေရတာဖြစ်ပါတယ်ရှင်
နိုင်ငံတွင်းမှာစားသောက်ကုန်စည်နှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညှဉ်းညူပြောဆိုတာတွေနေ့စဉ်နဲ့မျှကြားနေရပါတယ်။ကုန်စည်နှုန်းတွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလာစားတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်စည်နှုန်းတည်ငြိမ်အောင်အဲ့ဒီကနေတစဉ်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်စည်နှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်စည်နှုန်းကျစင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညဒိုင်းလေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-2-3-1-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့တိုက်ရိုက်လေလံစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။မနက်ဖြန်ည9:00ရေတိုက်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာဆောင်းမတွေဖက်လက်ရအောင်ပါ။ကဘာကြီးတစ်ခုလုံးရဲ့ကူညီပံ့ပိုးမှုကြောင့်လွန်ခဲ့တဲ့အနှစ်20ကျော်အတွင်းနှုတ်ဆို့အရွယ်ကလေးငယ်တေဆုံမှုဟာ12တန်းကနေ6တန်းအထိတိတိတသားရော့ကျသွားခဲ့ပါရတယ်။အဲ့ဒီကလေးတွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်လဲကဘာပြည်သူတွေကထပ်ပြီးတော့ကူညီကြဖို့ကြွမ်းကျင်သူတွေကတိုက်တွန်းနေတာပါ။ဖီယိုအတင်းထောက်ဂျက်စီကာဘာမင်းရဲ့တင်လွှာကိုတော့ကိုညာဝင်းအောင်ကတင်ပြထားပါရရှင်
။လူမှုပေဒသိပ္ပံပညာရှင်တွေနဲ့ပြည်သူ့ကျန်းမာရေးကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကပြုစုတဲ့စာနန်းသစ်တစ်စောင်မှာတော့ကလေးငယ်တန်း200လောက်ဟာဖွံ့ဖြိုးမှုဆိုင်ရာစွမ်းရည်ကြာဆင်းနေတာကိုနှစ်စဉ်ကြုံနေရတယ်လို့ဆိုပါရယ်။ဒါဟာကလေးတွေကိုဂိူးမဆိုင်ပဲလစ်လျူရှူထားတာရောကလေးရင်းတွေရဲ့နှွေးထွေးတဲ့ဆက်ဆံမှုမရှိတာကြောင့်ရောဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါရယ်။ဖွဲ့ဝင်32ဦးပါတဲ့အမေရိကန်အမျိုးသားစေးသိပ္ပံပညာရှင်အဖွဲ့ကဖော်ပြတဲ့ထူးခြားချက်တွေမှာတော့အကြမ်းဖက်မှုတွေအစာရေစာလုံလောက်မှုမရှိတာတွေနဲ့လှစ်လျူရှုခံထားရတာတွေကကလေးငယ်တွေကိုဒုက္ခရောက်စေသလိုသူတို့ရဲ့အုံနောက်ဖွံ့ဖြိုးမှုအတွက်ပါထိခိုက်စေတယ်လို့ထောက်ပြထားပါတယ်။ကလေးငယ်တွေအတွက်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လည်းသူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအတွက်ကူညီထောက်ပံ့ဖို့လိုတယ်လို့ပညာရှင်တွေကတိုက်တွန်းပါတယ်။နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်က Neil Boothby ဟာဆွေးနွေးပွဲမှာပါတဲ့အကြီးတန်းသုတေသီဖြစ်ပါတယ်။ကလေးငယ်တွေကိုပြုစုစောင့်ရှောက်ရေးလုပ်ဖို့သူကတိုက်တွန်းလိုက်ပါတယ်။ဒါဟာနိုင်ငံတကာညီညွတ်ရေးနဲ့လူညုံရေးအတွက်လည်းအလွန်ရေးပါပါတယ်လို့သူကပြောပါတယ်။ရေးနဲ့အစားအစာကိုထောက်ပံ့မှုကကလေးတွေအတွက်ထိရောက်တဲ့ကူညီမှုဖြစ်တယ်လို့လည်း Boothby ကပြောပါတယ်
။ This becomes part of actually strengthening the circuitry in the brain. When the response isn't there,
ဒါကလေးတွေအုံနောက်အလုပ်လုပ်နိုင်ဖို့တကယ်ကိုအားကောင်းစေတဲ့အချက်ဖြစ်ပါတယ်။အုံနောက်ကတုံ့ပြန်မှုမရှိဘူး။ဒါမှမဟုတ်တစ်ခါတလေမှတုံ့ပြန်တာမျိုးဆိုရင်တော့အဲ့ဒီအုံနောက်ရဲ့ဖွဲ့စည်းပုံကအားနည်းနေပြီဖြစ်ပါတယ်။ဒါအာဟာရချို့တဲ့တာဖြစ်သလိုစိတ်ပိုင်းဆိုင်ရာမှာလည်းဆုတ်ယုတ်စေတာဖြစ်ပါတယ်
။ကလေးတွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးစေဖို့အတွက်နိုင်ငံတကာကအကူအညီပေးရေးအစီအစဉ်တစ်ခုတည်းနဲ့မလုံလောက်ဘူးလို့ဘူတဘီကဆိုပါတယ်။ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံဟာပုံမှန်ဖွံ့ဖြိုးမှုမရှိဘဲကိုခန္ဓာကြုံလီနေတယ်လို့မကြသေးခင်ကမှအာဖရိကယူဂန္ဓာနိုင်ငံကပြန်ရောက်လာတဲ့ဘူသဘီကပြောပါတယ်လူတွေကပူပူသေးသေးနဲ့ညံရင်ကလည်းမပြည့်ဘူးလို့သူကဆိုပါတယ
် For example I met with some parents on this last trip fathers were saying you know I don't really engage with the child until
ဥပမာကျွန်တော်နောက်ဆုံးခီးစဉ်တော့ကအမိဘတချို့နဲ့ဆုံခဲ့ရပါတယ်သူတို့ကမွေးကင်းစကလေးတွေ၃လမကျော်တဲ့အထိဒီကလေးတွေကငယ်သေးတာပဲဆိုပြီးဂီယုမဆိုင်ပဲပစ်ထားတာကိုတွေ့ရပါတယ်ဒါကိုကြည့်ရင်ဒီမိဘတွေဘာလို့တင့်နေဆိုတာကိုအကြံပြုနိုင်မှာပါကလေးကိုပွေ့ချီထားတာစကားတွေပြောနေတာနှွေးထွေးမှုနဲ့ဂီယူးဆိုင်တာမျိုးကကလေးရဲ့ညာရင်ဖွံ့ဖြိုးမှုအတွက်အရေးကြီးပါတယ
်ကမ္ဘာကလေးကျန်းမာရေးနဲ့အာဟာရဖြည့်ဆည်းရေးအစီအစဉ်မှာမိဘတွေနဲ့ကလေးတွေကိုလေ့ကျင့်ပညာပေးရေးကိစ္စကိုပါထည့်သွင်းလှုပ်ဆောင်ဖို့အခုပြုစုထားတဲ့စာရန်သစ်မှာတိုက်တွန်းထားကြောင်း ဘူဒဘီကပြောပါတယ
် You know, we teach parents when they go to clinics about water and sanitation. We teach them about the kinds of foods.
ကလေးမိဘတွေဆေးကန်းရောက်လာတဲ့အခါသူတို့ကိုရေနဲ့မိန်လာစနစ်အကြောင်းသင်ပေးရပါတယ်။ကလေးတွေကိုဘယ်အစားအသောက်ကျွေးသင့်တယ်ဆိုတာကိုပါပြောပြရပါတယ်။ကလေးတွေရဲ့အုံနောက်ဖွံ့ဖြိုးဖို့ဘာတွေလုပ်သင့်တယ်ဆိုတဲ့အကြောင်းကိုတော့ဘာလို့မသင်ပေးနိုင်ရမှာလဲဗျာ။
ဒီအချိန်ဟာနိုင်ငံတကာအကူအညီပေးရေးဆိုင်ရာမူဝါဒပြောင်းလဲဖို့အချိန်ဖြစ်ပြီးအကူအညီပေးရေးကဏ္ဍတွေမှာအာဟာရဖြည့်ဆည်းပေးရေးအစီအစဉ်တွေကိုသိပ္ပံပညာရှင်တွေနဲ့လက်တွဲဆောင်ရွက်သင့်ပြီလို့ဘူဒ္ဓီကဆိုပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ခုတော့ကဘာကြီးပုံတွေလာတဲ့သတင်းတင်ပြပါမယ်။2016ခုနှစ်ရဲ့ပထမ6လဟာသမိုင်းတလျှောက်အပူဆုံးနှစ်ဖြစ်ပြီးတော့ကမ္ဘာလုံးဆိုင်ရာပူနွေးမှုကြီးဟာမှန်းထားရတဲ့ပိုးပြီးမြင်မြန်ဆန်ဆန်ဖြစ်လာနေတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့ကမ္ဘာမိုးလေဝသဌာနအဖွဲ့ချုပ်ကပြောလိုက်ပါတယ်။ထို့အပြင်2016ခုနှစ်ဟာမှတ်တမ်းတွေအရကမ္ဘာပေါ်မှာအပူဆုံးနှစ်ဖြစ်လာမဲ့လမ်းကြောင်းပေါ်မှာရှိတယ်လို့လည်းဂျနီဗာအခြေစိုက်ကုလသမဂ္ဂအဖွဲ့ကလည်းကြာရာပတိနေ့ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကပဲရစ်မှာသဘောတူညီခဲ့တဲ့ရာဒီဥတုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တဲ့နိုင်ငံတွေအနေနဲ့ဒါကိုအမြန်ဆုံးအကောင့်ထဲပေါ်ကြဖို့ကမ္ဘာမိုးလေဝသအဖွဲ့ချုပ်ကလည်းတောင်းဆိုလိုက်တဲ့အကြောင်းပြီးတော့အစ်တင်ထောက်ဇလာတီဆာဟုတ်တည်င်းပြဖို့ထားတာကိုကိုရန်နိုင်ကပြောပြထားပါရဲ့ရှင်
။ပြီးခဲ့တဲ့ဇွန်လဟာကမ္ဘာကုန်းမြေနဲ့သမုဒ္ဒရာနှစ်ခုစလုံးမှာ14လဇက်တိုက်အပူဆုံးဖြစ်တဲ့စံချိန်တင်ခဲ့တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ချုပ် WMO ကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဒါအပြင်20ရာစုရဲ့ပြင်းပြအပူချိန်ထက်ကျော်ပြီးတော့ရှိနေတာဟာလည်း388လဇက်တိုက်ရှိသွားခဲ့ပြီဖြစ်တယ်လို့ WMO ကရာသီဥတုဆိုင်ရာသုတေသီDavid Carlson ကပြောပါတယ
် What we've seen so far for the first 6 months of 2016
2016ရဲ့ပထမ6လအထိကျွန်တော်တို့မြင်တွေ့ခဲ့ရတာတော့အတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေထားပ
ါကမ္ဘာကြီးဟာအချိန်တိုတိုအတွင်းမှာမှန်းထားတာထက်ကိုပိုပြီးတော့မြန်မြန်ဆန်ဆန်နဲ့ပူနွေးလာနိုင်တယ်ဆိုတာကိုအခုနှစ်ကပြသနေတယ်လို့ကုလသမဂ္ဂရာသီဥတုဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်American ပြည်ထောင်စုရဲ့ Alaska ပြည်နယ်၊ Canada နိုင်ငံ၊ Russia နိုင်ငံတွေအပါအဝင်ကမ္ဘာမြောက်ချမ်းဒေသဟာပုံမှန်မဟုတ်ပဲပုံမှန်ထက်ကိုကျော်လွန်ပြီးတော့ပူနွေးနေတယ်လို့ David Carlson ကပြောပါတယ
် I think we're very uncomfortable at how much this surprised us which might be just a little
ခုလိုအာသင်စရာကောင်းလောင်တွေးလဲရတဲ့အတွက်ကျွန်တော်တို့တော်တော်လေးတော့စိတ်မသက်မသာဖြစ်မိပါတယ်တကယ်တော့ဒီလိုပြောတာကနောက်ဘာတွေဖြစ်လာဦးမှာလဲဆိုတာကိုထိမိပြောလိုက်တာပါဒီနေ့မှာတောင်းဒီလောက်ထိအံ့ဩစရာကောင်းနေရဆိုရင်ရှေ့မှာကျွန်တော်ဘလောက်ထိအံ့ဩစရာတွေမထင်မှတ်တာတွေနဲ့ကြုံရအောင်မလဲမသိပါဘူ
းကမ္ဘာလုံးဆိုင်ရာပူနွေးမှုကြီးကိုဖြစ်ပေါ်စေတဲ့ကာဗွန်တန်းငွေထုတ်လွှတ်မှုဟာလည်းထပ်ပြီးတော့မြင့်တက်လာနေတယ်လို့ Greenpeace သဘောပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒိုပါကပြောပါတယ်
What the WMO are showing is that temperature is going up alongside the increases in carbon dioxide.
ကမ္ဘာမိုးလေဝသအဖွဲ့ချုပ်ကသိပ္ပံပညာရှင်တွေပြနေတာကတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတိုးလာတာနဲ့အမျှအပူချိန်ကလည်းမြင့်တက်နေတယ်ဆိုတာပါ။ကမ္ဘာလုံးဆိုင်ရာပူနေမှုကိုဖြစ်ပေါ်စေတဲ့ဓာတ်ငွေတွေကကျွန်တော်တို့အခုတွေ့နေရတဲ့အပူချိန်မြင့်တက်လာတာလို့အပြောင်းလဲတွေကိုဖြစ်ပေါ်စေပြီးဒီလိုအပူချိန်တွေမြင့်တက်လာတဲ့အတွက်အာတိတ်ဒေသ၊ဂရင်းလန်ဒေသနဲ့တခြားနေရာတွေကိုပါချင်းကျောက်လာနေပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့အချိန်ဆွဲနေလို့မရတော့ပါဘူး။
ကမ္ဘာနိုင်ငံပေါင်း200ကကိုယ်စားလှယ်အဖွဲ့တွေဟာ Paris သဘောတူညီချက်ကိုစတင်အကောင်အထည်ဖော်ဆောင်ရွက်ဖို့အတွက် Morocco မှာလာမယ့်နိုဝင်ဘာလကျရင်တွေ့ဆုံကြမှာဖြစ်ပါတယ်။ Paris သဘောတူညီချက်အရကမ္ဘာလုံးဆိုင်ရာပူနွေးမှုကို1 degree centigrade အောက်ကိုရှော့ချဖို့သတ်မှတ်ထားပြီးဒါကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးပြင်သစ်ဂေဟာစနစ်နဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့စွမ်းအင်ဝန်ကြီး Singoline Royal ပြောတာကတော့
Nous avons cette We have this moral obligation between the Paris agreement reached in
December လမှာသဘောတူညီမှုရပြီးတော့ April လ22ရက်နေ့တုန်းကလက်မှတ်ထိုးခဲ့တဲ့ Paris သဘောတူညီချက်နဲ့အခုလာမယ့် November အစည်းအဝေးကြားမှာကမ္ဘာကာဗွန်ဓာတ်ငွေထုတ်လွှတ်တဲ့နိုင်ငံအနည်းဆုံး55နိုင်ငံကဒီ Paris သဘောတူညီချက်ကိုလက်မှတ်ထိုးအောင်ကျင့်ဝတ်ပိုင်းအရလုပ်ရမယ့်တာဝန်ကျမတို့မှာရှိပါတယ်
လာမယ့် November လမှာဒီမှန်းချက်ကိုပြည်သည့်တိုင်အောင်ကမ္ဘာလုံးဆိုင်ရာပူနွေးမှုကြီးကိုရှော့ချနိုင်ဖို့အတွက်သိနောက်ကြကောင်းနောက်ကြသွားနိုင်တယ်လို့လဲသိပ္ပံပညာရှင်တွေကပြောကြပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် VOA မြန်မာပိုင်းကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇူလိုင်လ22ရက်တောက်ကြနေညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နေပါရယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍထဲမှာတော့ဒုတာဆုံးလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားမှာပါဒီကနေ့အပတ်စဉ်ကဏ္ဍတွေထဲမှာကြားဖို့ရှိတာကတော့
လမယ့်နှစ်50မှာကဘာပြန်ပြင်းမြှောက်ဆိုင်100% renewable energy ကိုအောက်တူဒီနေချိန်မှာကျွန်တော်နိုင်ငံကလုံးဝကိုပြန်ဆုတ်မရတဲ့ဒီရေရှည်ပေါ့ young generation တွေတ
ို့မြမပြန်ပြင်းမြှောက်ဆိုင်အသင်းကဥအောင်မြင့်ပြောသွားတာကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံကြားရမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အမေရိကန်ပြည်ထောင်စုကအမျိုးသားဥယျာဉ်တွေရဲ့တက်တန်းဟာမကြာခင်တုန်းကပဲနှစ်တရာပြည့်သွားခဲ့ပါပြီ။ဒီတစ်ပတ်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့တဘာဝအမျိုးသားဥယျာဉ်တွေကိုမကြာခဏတွားရောက်လဲပတ်လဲရှိတဲ့ San Francisco မြို့ကကိုထိန်လင်းကိုကိုအောင်အောင်ကဆက်တွဲမေးမြန်းထားပါတယ်ရှင
်။ကိုထိန်လင်းကဒီတဘာဝပတ်ဝန်းကျင်ကိုချစ်တဲ့သူဆိုတော့ပေါ့လေဒီအမေရိကဒီအမျိုးသားဥယျာဉ်တွေကိုအမြဲတမ်းတွားလဲတဲ့အခါမှာဒီတွေ့ရတဲ့အတွေ့အကြုံတွေကိုမေးချင်ပါတယ်ဆိုတော့ဟိုအခုနောက်ဆုံးသွားခဲ့တဲ့ဒီအမေရိကန်နောက်ဘက်ခြမ်း Oregon ပြည်နယ်ကဒီအမျိုးသားဥယျာဉ်ကျောင်းအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့အခုကျွန်တော်တို့သွားခဲ့တဲ့နေရာကတော့ Crater Lake ဆိုတဲ့ဟိုဇာပေါ့မီးတောင်ထိပ်ဝအိုင်ပေါ့နော်သူကလွန်ခဲ့တဲ့နှစ်9800လောက်ကနေပြီးတော့မီးတောင်ပေါက်ပြီးတော့အိုင်ဖြစ်သွားတာပေါ့
ဆိုတော့ဟိုအိုင်ကဘလောက်လောက်နက်ပါလဲဘလောက်လောက်ကျယ်ပါလဲ
မီးတောင်ထိပ်ဝမှာဖြစ်တဲ့အိုင်ကြီးပေါ့ဗျာအဲ့မှာဟိုကားနဲ့တော့ပတ်ပြီးသွားတာဟိုမိုင်းတော်တော်များများပတ်ပြီးသွားတယ်ဗျာရေအနက်ဆုံးနေရာကဒီ1900ကျော်တယ်ဗျာ
တဘာဝအလျောက်သူဖြစ်လာတဲ့ဟာတွေကိုအမေရိကမှာဆိုရင်ဒါသူတို့ကဟိုတည်တည်ချာချာကိုထိမ့်သိမ့်ပြီးတော့ပေါ့အခုလိုမျိုးဟိုလူအများလာပြီးတော့ဟိုကြည့်လို့ရအောင်စီစဉ်ပေးထားတယ်ဆိုတဲ့အခါကျတော့ဟိုအဲ့မှာဟိုတော်တော်လာကြည့်တဲ့သူတွေကိုတွေ့ခဲ့လား
တော်တော်များတယ်ဗျာဟိုကျွန်တော်တို့ကတော့ကယ်လီဖိုးနီးယားနေပြီးတော့တက်သွားတာဆိုတော့ကျွန်တော်ဒီအောက်ပိုင်းကနေတက်တဲ့ကားတွေကတော့တိတ်မရှိဘူးအဲ့တော့ကျွန်တော်တို့ကအောက်ဘက်ကနေပြီးတော့တက်သွားတဲ့အခါမှာလမ်းကတော်တော်လေးရှင်းတယ်ဆိုတော့ဟိုမှာလူမရှိဘူးလို့ထင်တာတကယ်တည်းကျတော့အထက်လဲရောက်လဲရောက်သွားရောဟိုသူ Oregon အထက်ပိုင်းကလို့ကျွန်တော်ထင်တာပဲအဲ့ရလာတဲ့လူတွေကအများများတော့ပုံမှန်ရှိတဲ့ကားပါကင်တော့မှကားရက်လို့မရဘူးဗျာကားတွေအများကြီးပဲအဲ့လိုရက်လို့မရဘဲနဲ့ကားလမ်းမှာနေမဲ့ရက်ဖို့လိုက်ပြီးတော့နေရာရှာတဲ့ဟာမျိုးတွေနဲ့လူအများကြီးတွေ့ရတယ်ဗျာ
ဆိုတော့ဟိုကိုထိန်လင်းတို့ဟိုဒီဟိုကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လည်းပဲပေါ့လေဟိုကြည့်စရာရှုစရာတွေကတော့အများကြီးရှိတာပေါ့ဟိုဘာကြောင့်ဒီနေရာကိုရွေးချယ်ပြီးတော့ဟိုတွားကြည့်ခဲ့ရလဲ
ထူးခြားချက်တွေပေါ့ဗျာအဲဒီမှာကတော့အဲ့လို National Park တွေကတစ်ခုနဲ့တစ်ခုကမတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာကျွန်တော်တို့ဒီဘက်မှာလည်းကန်နေရှိတယ်ကန်နေကတော့ရိုးရိုးရေအိုင်ရေအိုင်တွေပဲပေါ့ဒီလိုမီးတောင်ကနေပြီးတော့ပေါက်ကွဲပြီးတော့ဖြစ်တဲ့အိုင်မျိုးတို့အဲ့လိုသမိုင်းကြောင်းတွေပါရင်အနေကမတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာအဲ့တော့အော်ဟိုဒီမှာကထူးခြားချက်တော်တော်လေးများတယ်ဗျာဒီကံကဘာလဲဆိုတော့ဥမာရေရဲ့ဟိုကြည်လင်မှုကလည်းအရန်ဟိုသူတို့နှစ်ပေါင်းများစွာတိုင်းတာပြီးတော့ရေကြည်လင်မှုပမာဏကလည်းအရန်မြင့်နေဆိုတဲ့ဟာမျိုးလေးပေါ့ဗျာအလုံးနောက်ပြီးတော့ဒီကံရေပြင်ကလည်းအရန်ဟိုပြာပြီးတော့ဟိုအပြာရောင်ကရင့်အောင်ဟိုသူကပြာတဲ့ပုံစံမျိုးအဲ့လိုရေရကြည်လို့တာတယ်ဗျာအဲ့ဒါမျိုးပေါ့နော်
ဆိုတော့ဒီအမေရိကမှာတော့ဒီအမျိုးသားဥယျာဉ်လို့ဆိုလိုက်တာ ਨੇ ပေါ့လေဟိုအဲ့ဒီထဲမှာဥမာသမိုင်းဝင်ဟိုနေရာတွေပါတယ်နောက်တစ်ခုကတော့ဒီတောတောင်တဘာဝတွေပေါ့နောက်ဒီတလိပ်ဆန်တွေဟိုကြည်စရာတွေကတော့အများကြီးပါပဲဆိုတဲ့အခါကျတော့ကယ်လီဖိုးနီးယားပြည်နယ်နဲ့ကဲ့ရဲ့ဟိုအရီဇိုနာပြည်နယ်မှာဆိုရင်လည်းပဲဒါ Grand Canyon လို့ခေါ်တဲ့ကျောက်ကဘာကြီးတွေပေါ့လေဆိုတော့ဟိုအဲ့ဒီဟာတွေကလည်းပဲတော်တော်ကိုဒီနာမည်ကြီးပါတယ်ကိုထင်းလင်းအဲ့ဒီကိုသွားခဲ့တဲ့အတွေ့အကြုံရောနည်းနည်းပြောပြပါအောင်
ဟုတ်ကဲ့ကျွန်တော်အဲ့ Grand Canyon ကတော့ဟိုနှစ်ခေါက်သုံးခေါက်ရောက်ပါတယ်အဲရောက်တဲ့ဟာမှာရာသီဥတုမတူဘူးပေါ့နေဘက်မှာဆိုရင်တော့ဗျာအပူချင်းကဟို115 လောက်ရှိတာပေါ့တခါလေကြာ155တောင်ကျော်တဲ့အပူချိန်မျိုးရှိတာပေါ့အဲ့တော့ဟိုဆောင်းနှင်းကြတော့လည်းနှင်းကြတယ်ဗျအဲ့တော့သူကသူ့ရဲ့မြင်ကွင်းကတော့နေမြင့်တဲ့အချိန်တော့နေဆောင်းတဲ့အချိန်တော့အဲ့ဒီဟာတွေပေါ်မှာမူတည်ပြီးတော့သူ့ရဲ့အယောင်ပြောင်းလဲရပြောင်းတဲ့မြင်ကွင်းတွေရှုကင်းဟိုရှုကကတော့ဒီကြောက်ကဘာကြီးတွေလို့ပြောပေမဲ့သူ့ဟိုရာသီဥတုနဲ့လိုက်ပြီးတော့နောက်ပြီးတော့အချိန်ကာလနဲ့လိုက်ပြီးတော့ပြောင်းလဲသွားတဲ့ဟာတွေပေါ့အဲ့လိုပဲဟိုကျွန်တော်တို့ကဒီတနေရာနဲ့နောက်တနေရာရွှေ့သွားပြီဆိုရင်မြင်တဲ့မြင်ကွင်းကလည်းပြောင်းသွားတယ်ဗျာအဲ့ဒါမျိုးတွေပေါ့နော်ဒါတရားဆိုရင်လည်းဟိုတဘာဝတရားရဲ့အလှပါတွေပေါ့ဗျာအမှပြင်ဒီအောက်ဖက်မှာဟိုအောက်ဟိုပေးတောင်ကနန်းလောက်ရှိတဲ့အနက်လောက်မှာကြီးနေတဲ့ဒီကော်လိုရာဒိုမြစ်တို့ပါတော့ဒါတွေကလည်းအလှပါတစ်မျိုးပဲပေါ့နော်ဆိုအဲ့တော့ဟိုသူတို့တွေကတော့ဒီလိုတဘာဝအလျောက်ဖြစ်နေတယ်ဖြစ်ထားတယ်ဆိုပေမဲ့လည်းဟိုဒီတဘာဝကြီးမပြည့်စည်အောင်ပါဆိုတော့ဆက်ပြီးတော့ထိန်နေအဲ့လိုပဲလာကျင်တဲ့လူတွေကိုလည်းပုံများအောင်သူတို့ကဒီတမိုင်းကြောင်းတွေကိုလည်းရှင်းပြတယ်
Grand Canyon ကလည်းဒီနေရာလဲကျယ်တယ်ဆိုတဲ့အခါကျတော့ဟိုတောင်တက်တာတို့ဘာလို့တွေလဲလှုပ်လို့ရတယ်နောက်တစ်ခုကဒီ Grand Canyon ဒီကြောက်ကဘာကြီးတွေပေါ့နော်ဟိုအောက်အထိဟိုမြစ်အထိဆင်းပြီးတော့သွားကြည့်လို့ရတယ်လို့ပြောတယ်နော
်လူကြီးကြီးတခါတော့အဲ့မှာဟိုအောက်အထိဆင်းဘူးတယ်ဗျမြစ်အထိဒါပေမဲ့ကျွန်တော်တို့ကတွေ့ကြုံနေတယ်နောက်ပြီးတော့ကျွန်တော်တို့ဖတ်လိုက်တဲ့စာကနည်းနည်းဟိုလွဲသွားတာပေါ့ဗျာလွဲသွားတဲ့အခါကျတော့တော်တော်လေးတော့ခက်ခက်ခက်ခက်ကျွန်တော်ဆင်းလိုက်ရတယ်အဲ့မြစ်အထိတော့ကျွန်တော်ရောက်ဘူးတယ်ဗျာရောက်ပြီးတော့ဒီအထက်ရောက်အဲ့လိုအတက်ဆင်းက14မိုင်ဝင်းကျင်လောက်ပေါ့ဗျာအဲ့လိုနောက်ပြီးတော့အမိုးဟိုအကာရံမရှိတစ်ပင်မရှိအဲ့လိုမျိုးတွေနဲ့လို့တဲ့ခါကြတော့နေပြင်းတဲ့တန်နေနဲ့တော်တော်ခံလိုက်ရတယ်ဒါပေမဲ့အဲ့အတွေ့အကြုံတွေကတော့တော်တော်ကောင်းပါတယ်ဗျာဟိုကော်လိုရာဒိုမြစ်ထိဆင်းသွားပြီးတော့မှတစ်ခါအပေါ်ပြန်တက်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်တော်ထင်တယ်အဲ့ကော်လိုရာဒိုမြစ်ကတော့ပေဟိုကြ4000ကျော်အထက်လောက်မှသူကစီးတယ်ဗျာဒီ elevation ပေါ့နော်ဒီအပေါ်ကဒီ trail ကတော့ပလန်းရပေ9000လောက်ရှိမယ်ဗျအဲ့လောက်အမြင်ရနေတော့ပတ်တယ်ဆိုတော့ကြောက်ကအရင်အနေကြီးတဲ့အောက်မှာမြင့်ရှိတာပေါ့နော
်ဆိုတော့ဒီအမေရိကမှာပေါ့နော်ဒီတဘာဝပဝန်းကျင်ဒီအမျိုးသားဥယျာဉ်တွေကိုအခုလိုပေါ့တန်ဖိုးထားပြီးတော့ထိန်းသိမ်းဆောက်ရှောက်လာတာကဟိုနှစ်တရာဆိုပြည့်သွားပြီပေါ့လေအခုဆိုလို့ရှိရင်ဒီတဘာဝပဝန်းကျင်နဲ့အခုလိုမျိုးဒီနိုင်ငံရဲ့ဒီတယံဇာတတွေအခုလိုမျိုးတန်ဖိုးရှိတဲ့နေရာတွေကိုထိန်းသိမ်းထားဖို့ဟာဘာကြောင့်အရေးကြီးရလို့ထင်ပါလဲဗျ
ဟုတ်ကဲ့သူတို့ကတော့ဟိုတဘာဝကိုလည်းဟိုချစ်စီခြင်းနဲ့ပြီးတော့တဘာဝကိုလည်းပို့ပြီးတံမိုးထားတာအနေဆုံးပေါ့ဗျာဟိုသရိဆန်တို့ဘာလို့အစားတော့မကြွေးခိုင်းတာတို့ဘာလို့ပေါ့ဗျာအတိနောက်တစ်ခုကဘာလဲဆိုတော့ဒီမှာခလေးတွေစာတင်ကျောင်းတို့ဘာလို့တွေကနေပြီးတော့ခလေးတွေကိုခေါ်သွားတယ်ဗျာခေါ်သွားပြီးတဲ့အခါကျတော့ဒီတမိုင်းကျောင်းတွေကိုသူတို့လေ့လာခိုင်းတယ်လေ့လာခိုင်းတဲ့အခါမှာလည်းအများကြီးပဲဗျာရောက်တဲ့နေရာတိုင်းမှာသူတို့ကဟိုဒီသက်ဆိုင်ရာအမျိုးသားဥယျာဉ်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုကိုရှင်းပြတဲ့ပုတ်တွေကိုတင်ဟိုသာထောင်ထားတယ်အဲ့လိုပဲသူတို့ဒီ documentary ရုပ်ရှင်အကားတို့ဇာတ်လမ်းတို့လေးတွေပုံစံမျိုးတွေနဲ့လုပ်ပြီးတော့ပြတဲ့ဟာတွေလည်းရှိတယ်ဗျအဲ့ခါကျတော့ဒီကလေးတွေကဒီအခြေအနေကိုလည်းသူကဟိုသိသွားတယ်ဘာကြောင့်ဒီလိုဟာဖြစ်လာတာလို့နောက်တစ်ခါဒီတမိုင်းကြောင်းကိုသိပြီးတော့သူတို့ကနေတဆင့်ဟိုစိတ်ပါဝင်စားလာပြီးတော့နောက်မျိုးဆက်ကိုလက်ဆင့်ကမ်းဖို့ဆိုတဲ့ရည်ရွယ်ချက်ပါပါတယ်ဗျအဲ့လိုအဲ့ဒါမျိုးတွေနဲ့သူတို့ကဟိုပြုစုပြောထောင်တာပေါ့နော်ပြီးတဲ့ခါကျတော့ဒီမှာဆိုလို့ရှိရင်လည်းကျွန်တော်ဟိုဘယ် National Park ပဲဖြစ်ဖြစ်လမ်းလျှောက်လို့ရတဲ့အဲ့ trail တွေပါတယ်အဲ့ဒါတွေဆိုရင်လည်းကောင်းကောင်းမွန်မွန်လုပ်ပြထားတယ်ဗျာနောက်ပြီးတော့ဝင်ကြီးတို့ဘာလို့ဆိုလို့ရှိရင်လည်းဟိုမှာ$15လောက်ပေးလိုက်ပြီးလို့ရှိရင်အဲ့ဒါဒီကားတစ်စီးကိုပဲကောက်တာဗျာလူတစ်ယောက်ချင်းကိုကောက်တာမဟုတ်ပဲနဲ့ကားတစ်စီးမှာလူပနှစ်ယောက်ပါပါသူကကားနဲ့တံမိုးတတ်မှတ်ထားပြီးတော့ဒီကားအသေးဆိုရင်ဘယ်လောက်ကားကြီးဆိုဘယ်လောက်ဆိုပြီးတော့အဲ့လိုတတ်မှတ်ထားပြီးအဲ့ဒါတစ်ပတ်လုံးဝင်လို့ထွက်လို့ရတယ်ဗျာအဲ့ဒါမျိုးတွေလုပ်ပေးထားတာပေါ့နော်
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်ကိုနားဆင်ခဲ့ရပါရှင်အခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်အလဲပါတယံစာသပေါ်ကျွဲလာတဲ့မြန်မာနိုင်ငံရဲ့ renewable energy လို့ခေါ်တဲ့ပြန်ပြည့်မြဲစွာရင်အကြောင်းကိုပြည့်မြဲစွာရင်အတင်းကဥအောင်မြင့်ကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကဒီတစ်ပတ်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာတင်ပြထားပါတယ်ရှင
်ကဘာတလွားပြန်ပြင်းပြင်းဆွရင်ကိုအသုံးချပြီးရာသီဥတုဖောက်ပြန်မှုကိုရှော့ချဖို့အတွက်ကြိုးစားနေချိန်မှာပြန်ပြင်းပြင်းဆွရင်သင်္ကန်းစားတပေါများလာတဲ့မြန်မာနိုင်ငံအတွက် အစိုးရကမူဝါဒတရားချမှတ်ပေးဖို့တောင်းဆိုနေတဲ့မြမပြန်ပြည့်မြဲစွန့်ရင်အသင်ကဥအောင်မြင့်အမြင်တွေကိုဒီတစ်ပတ်မှာပြောပြပေးမယ်ပါစွန့်ရင်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာလက်ရှိအစိုးရစွန့်ရင်ဝန်ကြီးဌာနကကမ္ဘာ့ဘဏ် ADB နဲ့ဂျပန်နိုင်ငံက JICA လို့အဖွဲ့အစည်းကြီးတွေနဲ့တွဲပြီးအရင်အစိုးရလက်ထက်ကချထားတဲ့လမ်းစဉ်အတိုင်းဆက်လုပ်နေတာဖြစ်ပါတယ်စွန့်ရင်အတွက်အကောင့်ထဲပေါ်တဲ့နေရာမှာဌာနအတော်များများပါဝင်ဆောင်ရွက်ရမှာဖြစ်ပြီးအဓိကပါဝင်ရမယ့်သူကပြည်သူတွေဖြစ်ပါတယ်။တကယ်လို့ပြည်သူတွေရဲ့လိုအပ်ချက်နဲ့ကန့်ညီမှုမရှိတာတွေကိုနိုင်ငံရခြားကနေပေးတဲ့အကူအညီနဲ့အကောင့်ထဲပေါ်မိမယ်ဆိုရင်ရလာတဲ့အကူအညီတွေအလဟသက်ဖြစ်မှာကိုစိုးရိမ်တယ်လို့ဥအောင်မြင့်ကပြောပါတယ်။
ကျွန်တော်နိုင်ငံတော်မှာတကယ်အဲ့ဒီချိန်တွေကလိုနေတာကဒီ energy master plan မှာကို national education plan မှာကိုတကယ်အဓိကကြတဲ့ stakeholder စီမပါတာကျွန်တော်တွေ့ရပါတယ်။အဲဆိုလိုချင်တာကတော့ဒီတကယ် counter for တဲ့နေရာမှာ energy ဆိုတာသက်ဆိုင်တဲ့ဌာနတွေဝန်ကြီးဌာနတွေပါဝင်ရမယ်ပြီးပြည်သူကအဓိကပါဝင်တဲ့ mechanism ရှိရပါမယ်။သူပြည် national education plan မှာဆိုရင်လည်းအခုလက်ရှိဆောင်ရွက်နေတဲ့ဝန်ကြီးဌာနတွေအနေနဲ့တိုက်ရိုက် counter for နေတဲ့ပြည်သူတွေနောက်ကပြည်သူတွေနဲ့ဆက်သက်ပြီးလုပ်နေတဲ့ဝန်ကြီးဌာနတွေမပါတာတွေ့ရပါတယ်။
ဆရာအခုအစိုးရအထက်အတွက်ဘာအကြံဉာဏ်တွေများပေးပါလဲဆရာဒီ
အဲ့ဒီအားနည်းချက်ကိုကျွန်တော်ကဒီ၆ပြချင်ပါတယ်လက်ရှိ Webband ADB JICA ရဲ့နိုင်ငံတကာအဖွဲ့အစည်းတွေက expert တွေကချပြလိုက်တဲ့လမ်းညွှန်ချက်ကိုပဲအခြေခံပြီးတော့ counter form ဆိုရင်ကျွန်တော်နိုင်ငံမှာဒီစွန့်အင်လုံးကြုံတဲ့ရေသွေးကြီးတဲ့စွန့်အင်ပြည်သူများအများဆုံးရဖို့မှာအခက်အခဲရှိမယ်ကျွန်တော်မှာ waste of money တွေဖြစ်မယ်လို့ကျွန်တော်ကယူဆပါတယ
်ဒီလိုအလဟတ်တမဖြစ်အောင်အစိုးရကဦးစီးတဲ့ပြန်ပြည့်မြင်စွန့်အင်နဲ့ဖြန့်ဖြူးပေးတဲ့စနစ်တစ်ခုကိုပြောင်းလဲပြီးတိဆောက်ဖို့လိုအပ်တယ်လို့ဆိုပါတယ်
။ပြန်ပြင်းမြတ်စွာရင် renewable energy ကိုပဲတနည်းအားဖြင့်မပေးဘဲနဲ့ဒီသူ့ဘက်သူတိုင်းပြည်နယ်လိုက်တော့လည်းကောင်းလုပ်ငန်းလိုက်တော့လည်းကောင်းကြေးရွာချင်းလိုက်တော့လည်းကောင်းဒီစံလိုက်လုပ်တာကိုစနစ်ကျလုပ်ပြီးတော့ဒါတွေကိုအားပေးပြီးတော့အဲ့ဒါတွေကိုနိုင်ငံတော်အစိုးရအသင့်တော်တဲ့မဟာတားလိုက်မှစူးစီးရပေါ့နော်စူးစီးပြီးဖြန့်ဝေတယ်ဒါမှမဟုတ်လည်းအသင့်တော်တဲ့လုပ်ငန်းတွေချပေးတယ်အဲ့ဒါတွေလိုအပ်ပါတယ်။အဲ့ဒီဆောင်ရွက်ချက်တွေကအခုလောလောဆယ်မှာကျွန်တော်တို့မရှိတာအမတန်အားနည်းတာတွေ့ရပါတယ်ပြည်သူပါဝင်မှုနဲ့ဝန်ကြီးဌာနပူးပေါင်းဆောင်ရွက်မှုအမတန်အားနည်းပါတယ်။ဒါကြောင့်မလို့ကျွန်တော်ကအခုလို reform process မှာအင်နဲ့အားနဲ့ငွေကြေးအင်အားနဲ့ policy changes တွေလုပ်နေတဲ့အချိန်မှာဒီကန္တမှာအထူးကိုပြောင်းလဲပြီးလုပ်ဖို့လိုတယ်လို့ယူဆပါတယ
်။ INDC လို့ခေါ်တဲ့ကိုတိုင်းမီကနေစပြီးစ조사ဖို့အတွက် Paris သဘောတူညီချက်ဒါမှမဟုတ်ကုလသမဂ္ဂရဲ့ COP21 လို့ခေါ်တဲ့ရာသီဥတုပြောင်းလဲမှု short ချရေးဆိုင်ရာသဘောတူညီချက်ကိုနိုင်ငံပေါင်း190ကျော်ကပါဝင်ဖို့အတွက်ခရီးပြုထားတဲ့ထဲမှာမြန်မာနိုင်ငံလည်းပါပါတယ်။ဒီလိုပါဝင်ရတဲ့ရေနံတန်းငွေတွေကိုအားထားဖို့ကြောင်မီးသွေးတွေတုံးဖို့အတွက်စဉ်းစားနေမယ်စား။ရေရှည်မျိုးဆက်သစ်တွေအတွက်ပါထည့်သွင်းစဉ်းစားပြီးပြည်မြဲစွန့်ရင်ကိုစွန့်ရင်ခန္ဓာမှာရောနှောတုံးဖို့အတွက်မူဝါဒတရားချမှတ်ပြီးလှုပ်ဆောင်တဲ့လို့လည်းပြောပါတယ်
။တိုင်းပြည်လိုက်သူများနိုင်ငံကပေးမှမဟုတ်ဘဲနဲ့ကိုတိုင်းပြည်လိုက်ကစတင်ပြီးစ조사ဖို့လိုပါတယ်။ဒါ NDC ပါ nationally intended contribution ပေါ့နော်အဲ့ဒီမှာဒီမဟာပြူဟာချပြီးလုပ်တဲ့အခါမှာပြန်ပြင်းမြဲစွန့်အင်ဒီ renewable energy ဟာဒီတိုင်းပြည်ရဲ့စွန့်အင်ကဏ္ဍမှာအဓိကအားပြုဖို့လိုပါတယ်အဲ့ဒီအချိန်မှာကျွန်တော်က fossil fuel တို့ big gang ကြီးတွေကိုအားကိုးမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံလမ်းကြောင်းအမှားပေါ်ကိုရောက်သွားမှာပါလက်မဲ့90မှာကဘာပြန်ပြင်းမြဲစွန့်အင် 100% renewable energy ကိုအောက်ဦးတည်နေတဲ့အချိန်မှာကျွန်တော်နိုင်ငံကလုံးဝကိုပြန်ဆုတ်မရတဲ့ဒီရေရှည်ပေါ် young generation တွေဒုက္ခရောက်ဖို့ရှိပါတယ်အဲ့ကြောင့်မို့ကျွန်တော်တို့က renewable energy ကိုတိုင်းပြည်ရဲ့ power mix ပေါ့နော်ဒီ power mix ထဲမှာအခုကြောင်မီးသွေးကို33ရာခိုင်နှုန်းယာရတာတို့လား hydro အကြီးတွေကိုပဲ40ရာခိုင်နှုန်းယာရတာကိုရှော့ချပြီးတော့ဒီတခြားအာဆီယံနိုင်ငံတွေမှာစူးစမ်းနေသလိုကမ္ဘာမှာစူးစမ်းနေသလိုယူရိုပဲမှာလည်းစူးစမ်းနေသလိုပမာနိုင်ငံမှာလည်း resource အပြည့်အဝရှိတဲ့ renewable energy ကို policy net ကိုကျွန်တော်တို့ကအပိပိလို့ပို့လို့ပါတယ်ဗမာနိုင်ငံ renewable energy champion country အဖြစ်ကိုခုလိုအချိန်မှာခုလိုပြောင်းလဲချိန်မှာကျွန်တော်ကလို့ပို့တင့်တယ်လို့ကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံအတွက်အခွင့်အရေးတကယ်ပြောင်းလဲတဲ့အချိန်အကုလုံးဒီ policy တွေပြောင်းလဲတဲ့အချိန်နောက်က renewable energy ကကမ္ဘာမှာလည်းဒါကိုအပိပိလို့တဲ့အချိန်နောက်ပြီးတော့ကျွန်တော် disaster risk တွေလည်းကျွန်တော်ဗမာပြည်မှာအမြင့်ဆုံးခံစားနေရတဲ့အချိန်ဖြစ်လို့ပါခင်ဗျ
။ပြန်ပြည့်မြဲစွန့်ရင်လည်းဘယ်ဥစ္စာအကောင်းဆုံးပါလဲဆရာ။
ပြန်ပြင်းမြတ်စွာရင်ဆိုတဲ့အတိတ်ပဲအပြည့်ဆုံးကတော်လေးကျွန်တော်အရေးကြီးပါတယ်ကျွန်တော်ပြန်ပြင်းမြတ်က always renewable ဖြစ်ရမယ်အမြဲပြန်ရနိုင်ရမယ်ဒီစွာရင်ဒီလိုကနောက်တစ်ခါသူက never exhausted ဘယ်တော့မှမကုန်ပါဘူးအပြီးလူတွေကဒီ manageable boundary မှာပေါ့ဒီ energy က sustainable ဖြစ်ရမယ် energy security ရှိရမယ် quality energy ဖြစ်ရမယ်ဒါကသူ့ရဲ့ renewable energy ရဲ့အဓိပ္ပာယ်အမှန်ပါဒါပေမဲ့လို့ဒီ big hydrology တွေကိုတောင်မှဒီ renewable energy စီးရင်ထဲမှာထည့်ပြီးတော့ဒီ policy ထဲမှာရောထေးစွာလုပ်နိုင်တယ်ရှိပါတယ် ။ဒါကြောင့်မို့လို့ကျွန်တော်ကပြန်ပြင်းနေဆွားရင်ဗမာနိုင်ငံဘက်ကကြည့်မယ်ဆိုရင်ကျွန်တော်ပထမဆုံးနေဆွားရင်ပေါ့။အပြည့်အဝကျွန်တော်နိုင်ငံသုံးလို့ရပါတယ်။နောက်လေဆွားရင်ကျွန်တော်နိုင်ငံမှာကိုဆက်ဧရိယာအရှေ့ကြီးရှိတဲ့အတွက်ကျွန်တော်ဒီ continental ဒီ chef ကတိန်တဲ့အတွက်ကျွန်တော်ဒီ1960မိုင်လုံးမှာဒီwind power ကြီးတွေတက်ဆင်လို့ရပါတယ်နေဆွမ်းရင်ရေဆွမ်းရင်နောက်တစ်ခါကျွန်တော်ရဲ့မြေချောင်းနေအများကြီးရှိတဲ့အထက်မှာမြေကြီးကိုပိတ်ဆင်ရမလို့ပဲနဲ့အသေးစားရေအားလျက်စီလက်စားရေအားစီအမြောက်များလို့ရပါတယ်ဒါနေအားနဲ့ရေအားကလေအားနေအားလေအားရေအားသုံးခုလုံးရှိပါတယ်နောက်ဆုံးတစ်ခုကျတော့ကျွန်တော်ကပါလဲဆိုတော့ဒီကျွန်တော်တို့ဇီဝအားပါကျွန်တော်နိုင်ငံမှာဒီသဘခွန်ဆိုလဲကျွန်တော်ကဒီသဘာဆိုင်တဲ့နိုင်ငံအလွန်အမင်းကိုကျွန်တော်ကဒီ pollution တောင်ဖြစ်နေတဲ့အခြေအနေရှိတယ်နောက်တခြားသောဒီ agriculture waste တခြားသော forest waste တခြားသောဒီကျွန်တော်ကဒီ town urban waste တွေကကျွန်တော် energy source တွေပါအဲ့ဒီကျွန်တော်ခုနနေအားရေကျွန်တော်လေအားရေနောက်ရေအားအသေးစားတွေရေနောက်တစ်ခါကျွန်တော်ကဒီဇီဝအားဒီ biomass ကကျွန်တော်နိုင်ငံရဲ့အကြီးမားတဲ့အမတန်ကြီးမားတဲ့ဆိုတာဒီ soil resource တွေရှိနေပါတယ် existing resource ပါနောက်တစ်ခါပြည်သူဘက်ကကြည့်မယ်ဆိုလဲပြည်သူကကိုတူကိုထနဲ့မီလင်းရေကိုတိုက်ပြီးခုဆယ်ရာခိုင်နှုန်းမှာကိုယ့်ဘက်ကိုရပ်တည်နေတာကြာပါပြီခင်ဗျအဲ့ဒီအရေးသွေးတွေကိုဆွဲယူသုံးရမှာဖြစ်ပါတယ်သူတို့လိုနေတာကသူတို့ကဘာပဲလိုလဲဆိုတော့ဒီ capital finance လိုတယ်နောက်တစ်ခါနိုင်ငံတော်ရဲ့ clear policy လိုတယ်သူတို့ business တွေဆင်းလို့နောက်ဆုံးတစ်ခုကတော့ကျွန်တော်ကဒီနိုင်ငံမှာကမ္ဘာမှာပြောင်းနေတယ်အမတန်ပညာစွာတိုးတက်နေတဲ့ technology တွေလိုပါတယ်ဒီသုံးခု input ပေးလိုက်ရင်ကျွန်တော်တို့နိုင်ငံက renewable energy champion country တော့ဖြစ်နိုင်ပါတယ
်မြန်မာပြင်ပြင်းပြင်းဆွံ့ရင်အသင်ကဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
Renewable energy ပြန်ပြည့်မြဲစွမ်းအင်တွေကိုမြန်မာနိုင်ငံမှာဘလို့အသုံးပြုနိုင်မလဲဆိုတာကိုဒေါခင်မျိုးသက်ကသိပ္ပံနဲ့နေပညာအစီအစဉ်မှာတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေတောက်ကြတဲ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အမျိုးသမီးကဏ္ဍပါ။ဇူလိုင်လ19ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ကောင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့69နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အဲ့ဒီကြေကွဲစရာဖြစ်ရပ်တွေကိုကြုံတွေ့လိုက်ကြရတဲ့မြန်မာအမျိုးသမီးကြီးတွေဘလို့ခံစားခဲ့ကြရပါသလဲ။ကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းရမှာတခင်မကြီးတွေအနေနဲ့ရောဘလို့ပါဝင်လှုပ်ကန်ခဲ့ကြပါသလဲအဲ့ဒီတော့ကနိုင်ငံရေးမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ဗိုလ်ချုပ်ရဲ့အမြင်ကရောဘလို့ရှိခဲ့တယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါရရှင်
တို့ကြဆုံးတော့เนาะအာဇာနည်တွေကြဆုံးတော့အဲ့တော့အသက်20เนาะဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတိုင်းပြည်လုံးเนาะအဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလဲเนาะအဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်အဲ့ဒါကတော့လွန်ခဲ့တဲ့69နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့မနေ့10:38မိနစ်မှာယူနီဖောင်းပွေလက်နက်ကိုင်တစုကရန်ကုန်မြို့လယ်ရှိအတွင်းများယုံမှာဗိုလ်ချုပ်အောင်ဆန်းနှင့်တကွမြမအာဇာနည်တွေကိုလှုပ်ချံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေချီကွဲမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါခင်မီကပဲဆက်ပြီးဗြိတိသျှကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့အမှတ်တရပြောခဲ့ပါလေ
သခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်အားပြီးစူးစမ်းကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ဖက်နဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာအပေါ်မှာဆစ်ဖြစ်တော့ဖွဖွားအသက်ကဟိုရင်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ်1941မှာနော်ဆစ်ကျင်ညာတော့ အဲ့ဒီစစ်ကြေညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖဖွားစာရရဲ့အတွေ့အကြုံနောက်ဖဖွားအဖေကလည်းငကနီလေးဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတယ်ကျောင်းကိုအဲ့အချိန်တော့ဖဖွားသုံးတန်းတပိတ်မှောက်ရတယ်စစ်မဖြစ်ခင်ဖဖွားအမေကကျောင်းဆရာမကျောင်းမတက်ရဘူးပေါ့နော်ဖဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖဖွားမေမေကိုရောဖဖွားရောခေါ်ပြီးတော့တခါတည်းဖဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခင်မီပြောသွားတာပါဒေါက်ခင်မီနဲ့တူထိုးစင်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ချီချီဖြစ်ပါတယ်ဒေါက်ခင်ချီချီကတော့ကွယ်လွန်သူစာရေးဆရာကြီးတိမ့်ဖေမင်းရဲ့ဇနီးလေးဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တူလေးဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်အသက်60နီးနေပြီဖြစ်တဲ့ဒေါက်ခင်ချီချီဟာမြမလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြပြချက်က
နိုင်ငံရေးဆိုတော့မလုတာလည်းကြာဘူးပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်စ်ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးလေလို့တစ်စလုံးတစ်ခါမှလည်းမလုဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလေနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီတော့ဖြာပုံမှာနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက60ဒေါ်လာရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့အခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျော်ရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ကင်ကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုစင်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်
။ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဘူချုပ်ပေါ့နော်။ဘူချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘူချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘူချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းလောက်လည်းကြာမယ်လည်းမဖြစ်ဘူး။ဘူချုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော
်နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရေးကြီးပါသလဲဒေါက်ခင်ကြီးကြီးကပဲဘူချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ
်အမျိုးသမီးတွေကအပန်းကမမလူဦးရေရဲ့တဝက်ကျော်တယ်ဆိုတော့အားပြပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လုံရှားမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအတီးတာပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအမတန်ကိုအရေးကြီးပါတယ်နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူချုပ်အောင်ဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလုံရှားမှုလောက်တော့မယ်ဆိုတော့လူလူရဲ့အင်အားစုတစ်ဝက်ဖြစ်တယ်အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူးပါမှဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်သဘောပေါက်ပြီးတော့ညီတော်ရောက်ပြီးတော့ဒီပါနေစစ်တောင်ကမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးရှိဝင်အတွက်ဆိုတော့ဘူချုပ်ကကိုကစုံစောပြီးတော့သူကကိုယ်တိုင်ကိုအစည်းအဝေးခေါ်ပြီးတော့ကအဲ့ဒီလိုလုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါ
အခုလက်ရှိတိုးတက်ပြောင်းလဲနေပြီဖြစ်တဲ့မြန်မာနိုင်ငံရေးမြင်ကွင်းမှာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်တဲ့အခန့်ကဏ္ဍကောဘယ်လိုရှိပါသလဲ2015ခုနိုဝင်ဘာလရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြန်မာလွတ်လပ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါ်အောင်ဆန်းစုကြည်ဟာအသက်82နှစ်အရွယ်မှာ နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလေးဖြစ်ခဲ့ပါပြီ။ဒါအပြင်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အမျိုးသမီးလွှတ်တော်အမတ်လောင်းတွေရဲ့အရေးတွေ့ဟာလေတိုးလာတဲ့အတွက်ကြောင့်လက်ရှိလွှတ်တော်တွေမှာဆိုရင်ပြည်ထောင်စုလွှတ်တော်မှာအမျိုးသမီးလွှတ်တော်အမတ်အရေးတွေ့က66ဦးနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာအမျိုးသမီးလွှတ်တော်အမတ်က89ဦးရှိတဲ့အတွက်စုစုပေါင်းမြို့သမီးလွှတ်တော်အမတ်သစ်145ဦးရှိတာဖြစ်ပါတယ်ပြီးခဲ့တဲ့အစိုးရခေတ်ကလွှတ်တော်တွေမှာတော့အမျိုးသမီးအမတ်ပေါင်းဟာ56ဦးသာရှိခဲ့ပါတယ်အဆုံးဖြတ်ပြီးနိုင်တဲ့ယာရုတွေမှာရောအမျိုးသမီးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲလက်ရှိ NLD အစိုးရလက်ထက်မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးအဖြစ်ဝင်ကြီးအဖွဲ့မှာတူဦးတည်သောအမျိုးသမီးဝင်ကြီးဖြစ်ပါတယ်။ကရင်ပြည်နယ်ဝင်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်နန်းခင်ထွေးမြင့်နဲ့တင်းတာရီဝင်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်လက်လက်မော်တို့ကိုခန့်အပ်ထားတာတွေ့ရပါတယ်။အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ဝင်ကြီးအဆင့်မှာအမျိုးသမီးဝင်ကြီး2ဦးနဲ့ဒုတိယဝင်ကြီး6ဦးတို့ခန့်အပ်ထားတာကိုတွေ့ရပါတယ်။ဒါကြောင့်လေနိုင်ငံရဲ့လူဦးရေတပည့်ကျော်ရှိတဲ့မျိုးသမီးများအခွင့်အရေးကိုမြင့်တင်ဆောင်ရွက်ပေးနိုင်ဖို့အဆုံးဖြတ်ပေးနိုင်မဲ့ယာရုတွေမှာအမျိုးသမီးတွေဓာတ်ထည့်ပိုးပြီးခန့်အပ်ဖို့လိုအပ်တဲ့အကြောင်းမျိုးသမီးရေလှူရှားသူတွေကတိုက်တွန်းကြပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့မျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
တော်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်းလွှင့်နေတဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုကြန့်ရှိတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်
Republican Party သမ္မတလောင်းဒေါ်နယ်ထရမ်ကပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညကပြောတဲ့မိန့်ခွန်းထဲမှာအမေရိကန်နိုင်ငံတော်ဝန်မကြသေးငါအကြံဖက်အခြေအနေတွေရှိထားတာကိုရေးတကြီးကင်ပြတ်ဖြစ်ရှင်းမှုပြောသွားသလိုသူသာသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတစ်ခုဖြစ်ရမယ်လို့ပြောသွားပါတယ်။အမေရိကန်နဲ့မက္ကဆီကိုသမ္မတနှစ်ဦးတို့ဒီနေ့တွေ့ဆုံကြဖို့ရှိပါတယ်။ဒီနှစ်နိုင်ငံကြားမှာဒိုင်းကြီးဆောင်မယ်လို့အခိုင်အမာပြောထားတဲ့ Republican Party ညီလာခံနောက်ဆုံးနေ့မှာဒေါ်နယ်ထရမ်ကပါတီရဲ့သမ္မတလောင်းဖြစ်မိန့်ခွန်းပြောပြီးနောက်တက်မှာပဲအခုလိုနှစ်နိုင်ငံသမ္မတနှစ်ဦးတွေ့ဆုံကြမှာပါ။ဇန်နဝါရီလကလေးကဆိုရင်မက္ကဆီကိုသမ္မတရဲ့ပထမဆုံးအမေရိကန်ကြီးစင်မှာသမ္မတဘရာကိုဘားမားကမက္ကဆီကိုသမ္မတအော်ရီဂေပီညာနီတိုကိုဒီကနေ့အင်ပြူတော်မှာတွေ့ဆုံမှာပါ IS အစိုးရအဖွဲ့ကိုလက်ခံနေတာမှာ CIA အထောက်ပံ့တစ်စီတစ်ပိုင်းအနေနဲ့လက်နက်ကြီးတွေအီရတ်နိုင်ငံကိုနောက်လာမှာထပ်ဖို့မယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကကြေညာလိုက်ပါတယ်ဒါပေမဲ့လည်းအီရတ်နဲ့ဆီးရီးယားကိုမြေပြင်တပ်ဖွဲ့တွေတော့ပုံမှန်မဟုတ်ဘူးလို့ပြောပါတယ် IS အဖွဲ့ကိုတိုက်ခိုက်တာမှာနိုင်ငံကအနေထားကိုဒီကနေ့လုတ်တဲ့လူငယ်ရေးဆိုင်ရာရေးပေါ်အစည်းအဝေးပြီးသမ္မတအော်လန်ကသတင်းတော်တွေကိုပြောပါတယ်ဇူလန်လ14ရက်နေ့မှာပြင်းထန်နိုင်ငံနီးစ်မြို့တိုက်ခိုက်ခံရတာဟာပြင်းထန်နိုင်ငံဖြစ်ပေမဲ့အဲ့ဒါဟာတကဘာလုံးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့မစ္စတာအော်လန်ကပြောပါတယ်2016ခုနှစ်စကတည်းကဆိုရင်မြေထဲပင်လယ်ကိုဖျက်ဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်ရောက်သူ3,000နီးပါးတေဆုံးရပြီလို့နိုင်ငံကရွှေပြောင်းလူထိုင်သူများဆိုင်ရာအဖွဲ့ IOM ကဒီကနေ့ပြောပါတယ်ဒီနေ့အခုချိန်ထိဆိုရင်ပင်လယ်ကိုဖြတ်ပြီးဥရောပကိုသွားဖို့ကြိုးစားတဲ့ရွှေပြောင်းဒုက္ခသည်1989ရောက်တည်ဆုံးရပြီလို့ IOM ကမှတ်တမ်းတင်ထားပါတယ်။အရှိတောင်အခြားဒေသမှာဥပဒေပိုင်းနဲ့ဖွဲ့စည်းလို့ဆောင်ပုံပိုင်းအပြောင်းလဲတွေတာမလုပ်ဘူးဆိုရင်ဂျီနီမြုံနံသူတွေနဲ့ဒေသခံတွေအကြားမြေယာဆိုင်ရာပြည်ပခါတွေပို့ပြီးတော့ဖြစ်လာမယ့်အန်ဒရယ်ရှိနေတယ်လို့လူခွင့်ရေးဆိုင်ရာနိုင်ငံတကာအဖွဲ့ချုပ်တစ်ခုဖြစ်တဲ့ FIDH ကသတိပေးလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်မူကရှားဖောင်းဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ24 kHz 1.3ညလိုင်းဒိုမီတာ32 kHz 9.35 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.